တူကီနိုင်ငံကအမေရိကန်ကဆင်းပြင်းချက်တက်လေးနဲ့ရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုယူသိမ်းမပေးရင်ရုရှားနဲ့ဆက်ဆံရေးတိုးမြင့်သွားမယ့်အကြောင်းတူကီသမ္မတရီချစ်တရဲ့အာရုံကချင်းချောက်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှေ့သတင်းပတ်ထည်တွေ့ဆုံမှုရှိနေကြမှာပဲတူကီသမ္မတကသတိပေးပြောဆိုလိုက်တာပါ။ရုရှားလို့ SU-35 အမျိုးအစားတိုက်လေယာဉ်တွေဝယ်ဖို့လဲတူကီနိုင်ငံကစီစဉ်ထားပါတယ်။ရုရှားလို့ S-400 အမျိုးအစားမစ်ဆိုင်းဒိုးစနစ်ဝယ်ယူထားတဲ့တူကီနိုင်ငံပေါ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ။S-400 မစ်ဆိုင်းဒိုးစနစ်ဝယ်ယူရမှာဘယ်သူခွင့်ပြုချက်မှမတောင်းခဲ့ဘူးလို့ SU-35 ရုရှားတိုက်လေယာဉ်တွေကိုဝယ်မယ်ဆိုရင်လည်းကိုယ်ပိုင်ဆုံးဖြတ်ချက်နဲ့သာဝယ်ယူမှာဖြစ်တဲ့အကြောင်းတူကီသမ္မတကဒီသတင်းပတ်ထဲမှာပဲပြောဆိုထားတာလည်းဖြစ်ပါတယ်။ရုရှားတိုက်လေယာဉ်တွေဝယ်သင့်မသင့်ဆုံးဖြတ်ဖို့ဟာအမေရိကန်ပေါ်မှာမူတည်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်လို့ F-35 ဂျက်တက်လေယာဉ်တွေတူကီနိုင်ငံကိုရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုဖျက်ဖြစ်ဖို့လည်းတူကီသမ္မတကအမေရိကန်သမ္မတကိုတိုက်တွန်းထားပါတယ်။ရုရှားလို့ S-400 မစ်ဆိုင်းဒိုးစနစ်ဟာမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးမဟာမိတ်ဖွဲ့ရဲ့ကာဝေးစနစ်အထူးသဖြင့်ကတော့အမေရိကန်လို့ F-35 ဂျက်တက်လေယာဉ်ရဲ့ကိုရောင်ဖြောင်းနိုင်စွမ်းနည်းပညာကိုထိခိုက်နိုင်တယ်ဆိုပြီးတိုက်လေယာဉ်တွေရောင်းမဲ့အစီအစဉ်ကိုအမေရိကန်ကဆိုင်းငံ့ထားတာပါ။တူကီသမ္မတကတော့ F-35 တက်လက်ရည်တွေရောင်းချမဲ့အစီအစဉ်နဲ့ပတ်သက်လို့မဖြေရှင်းနိုင်ရင်လိုအပ်တယ်လို့ဆက်လက်ဆောင်ရွက်သွားမယ်ဆိုပြီးသတိပေးထားပါရဲ့။တူကီသမ္မတကတော့ဩဂုတ်လတဲ့မော်စကိုမြို့တော်မှာပြသခဲ့တဲ့လေကြောင်းပြပွဲမှာ SU-35 ရုရှားတက်လက်ရည်တွေကိုရုရှားသမ္မတဗလာဒီမီယာကိုရိုင်ကအခင်ပြသခဲ့တာလည်းဖြစ်ပါရဲ့။